ီးခဲ့တဲ့ဧပြီလ15ရက်နေ့ကနေ19ရက်နေ့ထိရှမ်းပြည်နယ်မြောက်ပိုင်း UWSA ဝါတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ပန်ခမ်းမြို့မှာတိုင်းသာလက်နက်ကိုင်အဖွဲ့9ဖွဲ့ရဲ့မျက်နှာစုံကြည့်အစည်းအဝေးတစ်ခုကျင်းပခဲ့ပါတယ်။ဝါလက်နက်ကိုင်အဖွဲ့ကဥဆောင်ကျင်းပတဲ့သရုပ်ထကျင်းမြောက်အစည်းအဝေးဖြစ်ပြီးဧပြီလ19ရက်နေ့မှာတော့အချက်ရှိချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစည်းအဝေးမှာဘာတွေဆွေးနွေးပြီးဘာတွေဆုံးဖြတ်ချက်ချခဲ့ကြလဲ။ဒီအစည်းအဝေးနဲ့ဆက်ဆက်ပြီးကြေအိုကချင်တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ဟာဘာလဲ။ဘာတွေထူးခြားမှုရှိနေကြလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။ဆွေးနွေးပွဲကိုဝါတပ်ဖွဲ့ကဥဆောင်ပြီးသူ့ရဲ့ရင်းရှင်မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့လက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်လက်နက်ကိုင် KIA ကိုးကန့်တောင်းပလောင်ရခိုင် AA တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA စုစုပေါင်း9ဖွဲ့တက်ရောက်ခဲ့ကြပါတယ်။အစည်းအဝေးပွဲပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာအရင်အစည်းအဝေးတွေတုန်းကဖွဲ့စည်းထားခဲ့တဲ့အစိုးရနဲ့ဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးရေးကော်မတီကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဆိုပြီးနာမည်တောင်းလိုက်တယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲအဲ့ဒီကော်မတီနဲ့သူ့အောက်မှာထားမဲ့အတွင်းရေးမှုအဖွဲ့ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နာမည်စည်းရင်းတွေကော်မတီရဲ့စည်းမျဉ်းဥပဒေတွေကိုလည်းအတည်ပြုပါတယ်။ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာဒီကော်မတီအဖွဲ့ဝင်တွေအနေနဲ့နောက်အစိုးရနဲ့ဆွေးနွေးတဲ့အခါတပွဲချင်းဆွေးနွေးသွားမှာမဟုတ်ပဲကော်မတီအနေနဲ့သာညီညီညွတ်ဆောင်ရွက်သွားမယ်ဆိုပြီးဖော်ပြထားပါတယ်။ဒီဆွေးနွေးပွဲထုတ်ပြန်ချက်နဲ့အစည်းအဝေးပွဲအပြီးသက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တချို့ရဲ့သတင်းဌာနတွေကိုဖြေကြားချက်ကိုနားထောင်ကြည့်ရင်အရင်အစည်းအဝေးတွေနဲ့ခြားနာတာဘာတစ်ခုမှမတွေ့ရပါဘူး။အရင်တတိယအကြိမ်အစည်းအဝေးတုန်းကလည်းလက်ရှိအစိုးရနဲ့လက်နက်ကိုင်တိုင်းသာအဖွဲ့တချို့ကင်ဆွဲထားတဲ့ NCA တနိုင်ငံလုံးဆိုင်ရာအပြည့်ရဲ့စာချုပ်လမ်းကြောင်းကိုလက်မခံဘူး။အစိုးရကိုဆွေးနွေးဖို့အတွက်အခြားသောနီးလမ်းရှာမယ်ဆွေးနွေးတဲ့အခါပထမအကြိမ်ပင်လုံညီလာခံတုံးကဝါအဖွဲ့ကတင်ပြခဲ့တဲ့စာတမ်းကိုမူအဖြစ်သတ်မှတ်မယ်အစိုးရနဲ့ဆွေးနွေးတဲ့အခါတစ်ဖွဲ့ချင်းတွေ့မှာမဟုတ်ပဲအားလုံးစုဖွဲ့ပြီးမှတွေ့မယ်ဆိုတဲ့သဘောထားစသဖြင့်အတူတူပါပဲ
ဒါပေမဲ့ထူးခြားတာတစ်ခုကတော့အဲ့ဒီစီဝေးမှာသွားတက်ခဲ့တဲ့ KIO ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားပါသိမကြသေးရင်တုန်းကပဲ KIO ဟာသူဦးဆောင်ဖွဲ့စည်းထားတဲ့ UNFC လို့ခေါ်တဲ့မြို့တော်တိုင်းသားဒီမျိုးများမဟာမိတ်တပ်ပေါင်းစုအစည်းအဝေးတရကျင်းပခဲ့ပါသေးတယ်။အဲဒီအစည်းအဝေးမှာအစိုးရနဲ့ဆွေးနွေးတဲ့အခါ NCA လမ်းကြောင်းကိုပဲဆက်ပြီးကန့်ကွက်သွားမယ်ဆိုပြီးစုပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပူပူနွေ့နွေ့ပဲရှိပါသေးတယ်။ကယ်ဝင်အနေနဲ့ UFC မှာခေါင်းဆောင်မှုနေရာကိုရယူထားသလို NCA စာချုပ်စတင်ပေါ်ပေါက်လာခြင်းကနေနောက်ဆုံးစာချုပ်ပါအချက်အားလုံးသဘောတူသည့်အထိထဲထဲဝင်ဝင်ပါဝင်ဆွေးနွေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။စာချုပ်ကိုလက်မှတ်ထိုးခြင်းရောက်မှသာကိုကတောင်းပလောင်နဲ့ရခိုင်အေတပ်ဖွဲ့တွေကိုလက်မှတ်ထိုးခွင့်မပေးလို့သူတို့လည်းမထိုးဘူးဆိုပြီးနေခဲ့တဲ့အဖွဲ့ကြီးပါဒါပေမဲ့နောက်ပိုင်းလက်မှတ်မထိုးဘဲကြံရိုက်ခဲ့တဲ့ UFC အဖွဲ့ဝင်တွေနဲ့စုပေါင်းပြီး SEO လက်မှတ်ထိုးမယ်ဆိုရင်ဒီချက်ဒီချက်တွေပြင်ဆင်ပေးပါဆိုပြီးနောက်ထပ်အချက်၉ချက်တင်ပြတောင်းဆိုခဲ့ရမှာလဲဥဆောင်ပါဝင်နေသူဖြစ်ပါတယ
်အဲ့လို NCA လမ်းကြောင်းအတိုင်းဆွေးနွေးတောင်းဆိုရကနေပြီးခဲ့တဲ့ February 24ရက်နေ့မှာတော့သဘောထားပြောင်းသွားပြန်ပါတယ်အဲ့ဒီအချိန် February 22ကနေ24ရက်ဝါဒေသပန်ခမ်းမှာလုပ်တဲ့ဝါအဖွဲ့ဥဆောင်ကျင်းပတဲ့တတိယအချိန်မြောက်လက်နက်ကန်အဖွဲ့ရဲ့အစည်းအဝေးမှာတော့ NCA စာချုပ်ဆိုတာအစိုးရနဲ့စစ်တပ်ကလူသလိုအဓိပ္ပာယ်ဖွင့်နေတဲ့စာချုပ်အဲ့ဒီစာချုပ်ကိုလုံးဝမလိုလားဘူးလက်မခံဘူးအစိုးရနဲ့ဆွေးနွေးဖို့ NCA လမ်းကြောင်းမဟုတ်ပဲအခြားလမ်းကြောင်းနဲ့သွားကြမယ်ဆိုပြီးသဘောတူကြေညာတဲ့အထဲလဲ KIO အဖွဲ့ပါဝင်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးပွဲပြီးတဲ့နောက်အစိုးရနဲ့ UNFC ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြပါတယ်။ဒီအစည်းအဝေးမှာတော့ KIO ခေါင်းဆောင်တွေမပါဝင်ကြပါဘူး။အဲ့ဒီဆွေးနွေးပွဲမှာ NCA စာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC ဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့အစိုးရဘက်ကမူအားဖြင့်သဘောတူတယ်ဆိုတဲ့သတင်းတွေပေါ်ထွက်ခဲ့ပါတယ်။ဒီသတင်းနဲ့တဆက်တည်းမှာပဲ UNFC အဖွဲ့ဝင်တချို့NCA စာချုပ်မှာလက်မှတ်ထိုးတော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာကိုဒေါက်တာဆန်းစုကြည်ကိုရင်က NLD အစိုးရတစ်နှစ်ပြည့်မိကွန်းမှာဝန်သားစရာစကားအဖြစ်ထည့်သွင်းပြောဆိုရတဲ့အထိဖြစ်ပါတယ်။ဒီတခါ KIO အဖွဲ့ဟာ UNFC အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်။အစည်းအဝေးမှာသူတို့လည်း NCA လမ်းကြောင်းတိုင်းလိုက်မယ်။အခုခါကသူတို့တင်ပြတဲ့အချက်၉ချက်ကိုအစိုးရကတိတိကျကျသဘောလိုက်လျောတယ်ဆိုတာမျိုးလည်းမဟုတ်သေးဘူး။ဘယ်လိုပဲဖြစ်ဖြစ် NCA ကိုလက်မှတ်ထိုးမယ်ဆိုရင်လည်း UNFC အဖွဲ့ဝင်တွေစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆုံးဖြတ်ကြမယ်ဆိုပြီးပြောဆိုပြန်ပါတယ်။အထက်တွေကတော့ KIO ရဲ့လှုပ်ရှားမှုဟာကိုယ်သဘောကိုဆောင်ပြီး NCA လက်မှတ်ထိုးကြမဲ့ UNFC အဖွဲ့ဝင်တွေကိုတွယ်ဝိုက်တဲ့နည်းနဲ့တားမြစ်လိုက်တဲ့သဘောလဲတက်ရောက်နေပါတယ်။အခုနောက်ဆုံးဝါအဖွဲ့ဦးဆောင်တဲ့အစည်းအဝေးမှာတော့ NCA လမ်းကြောင်းအတိုင်းမလိုက်တော့ဘူးဆိုပြီးထုတ်ပြန်တဲ့အထင်မှလည်းပါဝင်သဘောတူခဲ့ပြန်ပါပြီ
။ဒီအခါ KAO ရဲ့သဘောထားဘယ်လိုလဲဆိုတာရှင်းလင်းလင်းမင်းမြတ်မှုလိုအပ်လာပါပြီ။လက်ရှိ UFC တပ်ပေါင်းစုနဲ့ဝါတပ်ဖွဲ့ဦးဆောင်တဲ့အဖွဲ့ရဲ့ရည်တည်ချက်တစ်ခုဟာဖြောင်းပြောင်းကြီးဆန့်ကျင်နေပါတယ်။ UFC အဖွဲ့ကတော့ NCA စာချုပ်လမ်းကြောင်းအတိုင်းဆက်သွားနေပြီးဝါတပ်ဖွဲ့ဦးဆောင်တဲ့အဖွဲ့ကတော့ NCA ကိုလုံးဝလက်မခံပင်လုံညီလာခံနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့၂၁ရာစုပင်လုံညီလာခံဆိုတာကိုလည်း1993ခုနှစ်ကအရင်ဆရာနာရှင်တွေကျင်းပခဲ့တဲ့အမျိုးသားညီလာခံလိုမျိုးဘာမှအသုံးမချတဲ့ညီလာခံအဖြစ်ပြောဆိုနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီဆန့်ကျင်ဘက်အဖွဲ့စည်းတစ်ခုရဲ့လမ်းကြောင်းတစ်ခုထဲမှာ KAO အဖွဲ့ဘယ်လမ်းလိုက်မလဲဆိုတာကချင်ပြည်သူတွေနဲ့မြန်မာပြည်သူတွေကိုရှင်းရှင်းလင်းလင်းပြောဆိုဖို့လိုပါတယ်။ KAO ဘယ်လမ်းကိုလိုက်လိုက်ကောင်းကျိုးဆိုးကျိုးကိုကချင်ပြည်သူတွေခံစားကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။